มันนี่ก็ถ่ายพี่จ้ะพ้องเปิบงาสะทินชาปู่ไดโดอายุนี่โตตรทินชาผิดพอชื่อเสมาบ่นี่ชื่อโดยชื่อเฉิงตาไก่เสียใส่พี่แล้วสวยๆเมียนๆชุบผู้เปล่าว่าละထိုင်ထအကွေးစအလှူရှားစသည်ထွေတွေအပြုမူတွေပြုတဲ့အခါအာရှိတဲ့လူမကြီးဖြစ်နေပြီမယ်လို့အာမရှိတဲ့လူနာလို့သဘောထားပြီးတော့ဖြည်းဖြည်းသာသာလေးလှုပ်ဖို့လည်းပဲကြံ့ငါအရှိတိုက်တွန်းတော့ပါတယ်ညွှန်ကြားတော့ပါတယ်ဉာဏ်ကြတဲ့အတိုင်းတိတိကျကျလုံထိုင်ရင်ရက်တူတူလေးနဲ့တတိသမารိညာနေပါလိဖြစ်ထွန်းလာနိုင်ပါတယ်ကိုနှုတ်စိတ်၃မျိုးလုံးအပြည့်နာစာကင်းပြီးတော့တန်တန်ရှင်းရှင်းနဲ့ယဉ်ကျေးမှုအစ်စ်ပြည့်စုံအောင်မြင်ရေးဆိုတာအကြောင်းမဲ့ဖြစ်တာမဟုတ်ပါဘူးအကြောင်းနဲ့ဖြစ်တာပါအဲ့ဒီအကြောင်းကတော့တူတူတုတ်တုတ်ကတော့နှစ်ချက်ပဲရှိပါတယ်တိစာရုကံသဝနနိစာရုကံမနစိကာရပထမမျိုးစားကတော့လုံငါရဲ့အကျိုးကိုတည်နာလိုက်ပြီးတော့မြတ်မြတ်နိုးနိုးနဲ့တံပိုးထားတဲ့စိတ်အပြည့်နဲ့ပေါ့လေယူသည်သည်လေးလေးစားစားနားထောင်မှတ်သားဖို့ဒါပထမဆုံးတည့်ချက်ပါပဲညကြချက်ကိုတိတိကျကျတည်နာလေထားမှအလုပ်လည်းဖြစ်ပါတယ်အဲဒီစာရုကံသဝနသိရေးကြည့်ပါလားအထူးသဖြင့်ဘယ်လိုလက်တွေ့အားထုတ်တဲ့အခါမျိုးမှာအသေးစိတ်ကအစပေါ်လीပုံစံနမူနာလေးတွေပေါ်လीပြပြသွားတာလေးတွေညံ့ညံ့နုံနုံနှာထောင်းရပါတယ်တရှိထားပြီဆိုလို့ရှိရင်နှာထောင်းထားတဲ့အတိုင်းတိတိကျကျစာဓုကမနစိကာရဆိုတဲ့အတိုင်းသင်္ချာပေါ်လာတဲ့အအောင်နဲ့ရှိမှတ်တဲ့စိတ်နဲ့ခွင်ကြတဲ့တဲ့ထိတိမမထိတိမိမိမဖို့လည်းလိုပါတယ်အဲ့ဒီအင်္ဂါနှချက်ကတိတ်အရေးကြီးပါတယ်ဟုတ်ဒီအင်္ဂါနှချက်တွေကတစ်ချက်ချက်ချို့တယ်နေလို့ရှိရင်တော့ဘာမှမထူးပါဘူးကိုလို့စိတ်သုံးရလို့အပြည့်နာစားခင်ပြီးတော့တိုက်ရှင်းတဲ့ရင်ကျေးမှုအစ်စ်ဘာမှမရနိုင်ပါဘူးပထမအင်္ဂါဖြစ်ဖြစ်ဒုတိယအင်္ဂါဖြစ်ဖြစ်ပေါ်ဒီချိုးတက်လို့ရှိရင်တော့ဘာမှဖြစ်နေပါဘူးအဲ့ဒါလေးတွေယောဂီများသဘောပေါက်ဖို့လိုပါတယ်အဲ့ဒီအင်္ဂါနှစ်ချက်မပြည့်စုံဘူးဆိုလို့ရှိရင်လည်းပဲကမ္မထဆရာတွေလည်းပဲဘာမှမတတ်နိုင်ဘူးယက်တာကြာညောင်းသွားမယ်ဘာမှခုမှထူးခြားလာမှာမဟုတ်ပါဘူးသိရကြည့်ပါလေဒီရရွေချက်တစ်ခုနဲ့အလုပ်တစ်ခုပြုလုပ်တော့မယ်ဆိုရင်ဘယ်ပုံဘယ်နည်းအောင်မြောင်ပြုလုပ်ရတယ်ဆိုတဲ့ဤပညာတွေကိုလေးလေးစားစားမြတ်မြတ်နုံနုံနှာထောင်ဖို့လေးလေးစားစားထိထိမိမိနဲ့အလုပ်လုပ်ဖို့ဒါသိရကြည့်ပါလေအဲ့ဒီတိုင်ပြုလို့လို့ရှိရဲ့သတိသမารိညာနေဟာသူဘာသူအလိုလိုဖြစ်လာပြီးတော့ကိုယ်ရောက်နှုတ်ကစိတ်နေစိတ်ထားရောပြောစရာကဲစရာပြင်လာစားဒီခင်လာမယ်တန်ရှင်းလာမယ်ယဉ်ကျေးနုညံ့ပြီးတော့ပူလောင်ဆင်းရဲမှုတွေကင်းပြီးတော့အေးချမ်းမှုတွေရလာမယ်အဲ့ဒါအမှတ်ခံပါတယ် လောက်ကြည့်ပါတရနှစ်အတွင်းကိုထူရလာမှာပါပဲဒီမှာအဲ့ဒါလို့မဟုတ်ဘူးဆိုလို့ရှိရင်တော့ခွေးတို့ဘာမှအမှန်ခံနိုင်ဘူးအဲဘယ်အလုပ်ပဲလုပ်လို့ပေါ့လေကုသိုလ်ဖြစ်တဲ့အလုပ်ပဲလုပ်လို့စိတ်ကြည်ငြိမ်မှုရောက်တဲ့ဖြစ်တဲ့အလုပ်ပဲလုပ်လို့အတိညာတိမှဖြစ်အောင်ဖြစ်တဲ့အလုပ်ပဲဖြစ်ဖြစ်လောကီပညာလောကီဥစ္စာရဖို့ရအတွက်ပေါ့လေလောရတဲ့အလုံးမျိုးပဲဖြစ်ဖြစ်လုံငန်းရဲ့အကျိုးနည်းနည်းဖြစ်ဖြစ်တော်တော်များဖြစ်ဖြစ်သိနာလေထားဖို့ရပထမဆုံးသိအရေးကြီးပါတယ်ဒီလောက်လောက်တဲ့အတွက်ဘလောက်အတိုင်းဒါအထိအကျိုးတက်ရောက်မှုရှိတယ်လဲဆိုတော့ပေါ့လေသိထားမှဒီလုံငန်းပေါ်မှာယုံကြည်မှာပါယုံကြည်မှုမရှိဘူးဆိုလို့ရှိရင်တော့ဒီလုံလုံချင်းရောက်ရနိုင်တဲ့အကျိုးကိုလည်းပဲမတောင်းဆိုပါဘူးဆန္ဒမပြုပါဘူးမရလိုပါဘူးရလိုစိတ်မပြင်းထန်ပါဘူးရလိုတဲ့စိတ်မရှိဘူးဆိုလို့ရှိရင်လုံးဝလည်းမကြိုးစားပါဘူးရလိုတဲ့စိတ်နည်းနည်းသာရှိပြီးတော့နေနေတာရှိတယ်ဆိုလို့ရှိရင်လည်းနေနေပဲအထုတ်မှာပါပဲတော်တော်များများထက်ထက်တန်တန်ရှိတယ်ဆိုလို့ရှိရင်ထက်ထက်တန်တန်ကိုပဲအဘူတပြည့်နှိုးချတက်ကြွဖြတ်လက်တဲ့ဥရိယာတွေလည်းပဲဖြစ်လာမှာပါပဲဒီတော့ယုံကြည်မှုဟာသိအရေးကြီးပါတယ်ဟုတ်ပြီးတော့ကိုယ်လည်းလက်မမီတဲ့အရာတွေကိုလည်းပဲစဉ်းစားဆင်ခြင်နေတာမျိုးကတော့အလကားသာအလုပ်မဖြစ်ပါဘူးအချိန်နေဖြုံးပြစ်တာပါပဲသူကတော့အကြောင်းအရာတစ်ခုနဲ့ပတ်သက်လာလို့ရှိရင်ဒါဟုတ်လေသလားမဟုတ်လေဘူးလားအကျိုးရှိလားမရှိဘူးလားတင့်သလားမတင်ဘူးလားဆိုတာပေါ့လေအပြင်လောကမှာတော့စီရင်တရားဟာသိအရေးကြီးပါတယ်ဒီလိုလက်တွေ့နီလန်းကိုသိရှာသိထားပြီဆိုတော့ဒီလိုရှိရင်အလုပ်လုပ်တဲ့အခါမျိုးမှာတော့တိတိကျကျအလုပ်လုပ်နေမှရမယ်ဆိုတာပေါ့လေတတတရားအရေးကြီးပါတယ်ဒီအခါမျိုးမှာစင်ရှင်လုံးတရားတွေထည့်လိုက်လို့ရှိရင်တကယ်အမှန်တရားကိုလက်လန်းမမီတဲ့အတွက်စင်ရင်တို့တရားကနေပြီးတော့ဗောလေယုံမှတန်တရားတွေဝင်တတ်ပါတယ်ယုံမှတွေးတော့မှုကညာရောင်ဆောင်ပြီးတော့လှည့်စားတတ်ပါတယ်လှည့်စားခံရတတ်ပါတယ်စင်ရင်မုံရှိဝိဇိကိစ္စဆိုတာဗောလေအကြောင်းအရာတစ်ခုကိုဒါဘာလဲဘယ်လိုလဲဘာကြောင့်လဲဆိုတာစစ်စစ်ပြီးမှလက်ခံနိုင်မယ်ဆိုတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်တွေတရားနယ်တွေရောက်လာလို့ရှိရင်အဲ့ဒီစည်းစိမ်မှုတွေကိုအသုံးချနေလို့ရှိရင်တော့နောက်အဲ့ဒီဝေဘာယုံမှားမှုဖြစ်လာပြီးတော့တန်တရားတွေနဲ့အချင်းကုန်သွားတတ်ပါတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုတော့ဘုရားမြတ်စွာကိုယ်တိုင်လည်းပဲပြက်ပြက်သားသားမြင်ကြားထားပါတယ်ဘုရားလက်ထက်တော်ကာလကပုံနာယတိတူဖျားထာမောင်ရောက်ရှိပြီးတော့သူဟာတဲ့ဝါရရှိအမျိုးမျိုးတွေရဲ့စကားတွေကြားရတော့အမျိုးမျိုးဝါရတွေပေါ့လေဟိုလိုလိုဒီလိုလိုကြားရတာဘယ်အရာကိုမှတိတိကျကျလက်မခံနိုင်ပဲဖြစ်နေပါတယ်တဲ့ယုံမတန်တရားတွေဝင်နေပါတယ်တဲ့ရောမြတ်စွာဘုရားအမိတ်ရှိတယ်ဘာပဲဖြစ်ဖြစ်ဝေဘာမယ်ဆိုတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်တွေကိုတော့ငါဘုရားလည်းဘာမှမတတ်နိုင်ဘူးတဲ့သူဆိုထားပါတယ်ဝေဘာယုံမှနေသူအားငါကမတတ်နိုင်ဘူးတဲ့မြတ်စွာဘုရားတော်မှညှိညူရပါတယ် ဒါကလည်းတွေ့အထုတ်တဲ့အခါမျိုးမှာဒီသတိပဋ္ဌာန်ဤဟာစိတ်စင်ကြမှုကအစတကြောင်းဤသောခရီးလို့သိသိချာချာတည်နာလည်းပြီးတော့ယုံကြည်မှုရှိလို့ရှိရတော့ဘာမှဝေဖန်စဉ်းစားမနေပဲနဲ့ကိုယ်ရဲ့စိတ်လည်းငင်းထေရှားပေါ်တဲ့အာယုံကိုချိန်သားကြိုက်ဆရာဆိုင်ပြီးတော့ရှုမှတ်မှုဟာဒါယောဂီအလုတ်တစ်ခုပဲတပြည့်ဘာမှမရှိဘူးလုတ်တစ်ခုလောရမယ်အစားလုတ်တွေများလာပြီဆိုလို့ရှိရင်တော့လက်ငင်းထေရှားပေါ်တဲ့အာယုံအချိန်မီမမှတ်နိုင်တော့ကျော်သွားလွန်သွားပြီမမှတ်နိုင်မသိဘူးပေါ့အဲ့ဒီမသိတာတွေကထူထဲပြီးတော့နေတော့တာပဲဒါမောဟပတလခေါ်တယ်ထေရှားဖြစ်ပေါ်လာတဲ့တကယ်ရှိဟုတ်ရှိတဲ့ကိုယ်တွင်းကတရားတွေပေါ်မှာအထူးကြောင့်ကြောင့်ဆိုင်ပြီးတော့ချိန်သားကြိုက်မမှတ်တဲ့အတွက်တွေ့ဝေမှုံမှမပြတ်သားမှုတွေတဲ့ပါဠိလိုတော့မောဟပတလလို့ခေါ်ပါတယ်တွေ့ဝေမှုတွေအထက်လိုက်အထက်လိုက်ဖြစ်သွားတာတမိနစ်လောက်ပေါ်တာကိုမမှတ်နိုင်ဘူးဆိုလို့ရှိရင်တမိနစ်မှာစက္ကန့်ပေါင်း60ဆိုတော့တစ်စက္ကန့်ကိုမောဟတလှော်ကြနေအတွက်လို့ရှိရင်အလှော်ပေါင်း60ဖြစ်သွားတယ်။9မိနစ်ဆိုလို့ရှိရင်အလှော်ပေါင်း300တနားရီဆို3600ဆိုတာဒုရတိတော်တော်လေးကြီးမားသွားတယ်။အဲ့ဒါကအရှုံးပဲ။အဲ့ဒါလို့ဆိုလို့ရှိရင်ခုနကဘာလဲဘယ်လိုလဲဘာကြောင့်လဲဆိုတာပေါ့လေ။အဲဝေဖန်မှုတွေပေါ့လေစဉ်းစားမှုတွေယုံမတန်တရားမှုတွေလည်းပဲရှုပ်ထွေးလာတော့တာပါပဲ။မောရီထူထပ်တဲ့အပေါ်မှာပေါ့လေပြစ်စွာတွေ့ဝေတဲ့သမောဟပရိဂုံထိတဆိုတာပေါ့လေပြစ်စွာတွေ့ဝေမှုကမပြတ်သားမှုရစ်ပတ်သွားတော့ပဲအဲ့ဒီမှာပဲအရှုပ်ထွေးရဲရတယ်မထွက်နိုင်အောင်ဖြစ်သွားပါတယ်ဒီမှာအဲ့ဒါလူမြတ်စွာဘုရားကဒီလိုအသုံးနှုတ်နေတဲ့သုံးပြီးတော့ပေါ်တဲ့အာယုံမှာမှတ်ဖို့ဆိုလို့ရှိရင်မသိမှုမောဟပတလသမောဟပရိဂုံထိကြလို့ဒီလိုစကားတွေနဲ့ရှုံချထားပါတယ်တော့ဒီတော့ခုလိုကိုနှုတ်စိတ်သုံးမျိုးလုံးပြောเสียကဲ့ရဲ့เสียအပြည့်နာစာတိခင်းပြီးတော့တန့်ရှင်းပြီးတော့တကယ့်ယဉ်ကျေးမှုအစစ်အမှန်ရရှိရေးအတွက်ကျိုးပန်းရာမှာတိရစီပြည်ဆောင်လို့အခြေခံလူပိသအားဆိုင်ပြီးတော့ဆွေးမဲစွာရှုလို့စိတ်ဆူဆီးမှုတွေရတဲ့အခါရာဂဒေါသအစရှိတဲ့ညစ်ကြေးတွေနဲ့လှုပ်ရှားမှုရှိပဲနဲ့ငြိမ်သက်ကြည်လင်တည်ငြိမ်မှုလူလူစိတ်ထတတ်တဲ့ယဉ်ကျေးမှုအတိညာဉ်ဤအတိမာဉ်ဤအခြေခံဆိုင်ပြီးတော့အစစ်အစစ်အစစ်ဖြစ်သွားပြီဆိုရင်မဟုတ်တာဒီဆွဲလန်းပြီးတော့ဗောလေအတိညာဉ်မဖြစ်ဖဲနဲ့ခုနရှုပ်ထွေးပြီးတော့နေရတဲ့အနေထားမျိုးကနေပြီးတော့အတိညာဉ်ဤအစစ်အစစ်ဖြစ်လာပြီဆိုလို့ရှိရင်လူလိုစိတ်ထားတတ်သူလူတဲ့လူထဲ့လူဖြစ်ဖို့ဗောလေနာတဲ့အရေးကြီးပါလားလူရဲ့လူဖြစ်ပြီဆိုလို့ရှိရင်လူပီသားရမယ်လူတို့စိတ်ထားတတ်ရမယ်လူအသိဉာဏ်လူထက်လူအသိဉာဏ်ရရှိဖို့လိုတယ်တော့အဲ့ဒါလို့မြင့်မြတ်တဲ့အဆင့်ရောက်ဖို့ရာပေပုံပယ်နည်းမိမိရဲ့ဘဝကိုအဆင့်တန်းမြတ်အောင်ပြုလုပ်ရတဲ့ဆိုတာနိနာတွေကိုလေ့လာလို့ရှိရင်အကောင်ဆုံးကတော့သတိပဋ္ဌာန်ဘာဝနာတရားပဲဘုရားမြတ်စွာကိုယ်တိုင်ဘုရားတိရစ္ဆာန်တရားအထုတ်မဲ့ပုဂ္ဂိုလ်များအထုတ်နေတဲ့ပုဂ္ဂိုလ်များအတ္တတရားဖြစ်ရေးအတွက်စိတ်စင်ကြမှုကအစအကျိုးတွေရပါတယ်ဆိုတာပေါ့လေတရားအစကအဲ့ဒါကြီးပြောခဲ့ပါတယ်ရိုးရိုးလေးနဲ့အမှန်ကောင်းပါလေဒါတွေရအောင်အထုတ်လို့ရှိရင်ကိုယ်မှရသွားရဲ့ကိုယ်ရောနှုတ်ကိုစိတ်နေစိတ်ထားရော အပြည့်နာစားတိုင်းကင်းပြီးတော့မိမိကိုယ်ကိုမိမိမမှားရအောင်ထိမ့်ချုပ်နိုင်စွမ်းရှိပြီးတော့သူတစ်ပါးကိုလည်းမထိခိုက်ရအောင်အလိုလိုကာဝယ်ဆောက်ရှောက်ပြီးသားဖြစ်သွားတယ်တရားဤအထုပ်ပြီးလို့ရှိရင်လည်းပဲစိတ်မှန်တဲ့မေတ္တာကရုဏာထားရတော့ကိုရင်းစရာတရားဤများလာပြီဆိုလို့ရှိရင်သူကမထိခိုက်ရအောင်ကာဝယ်ဆောက်ရှောက်နီလာရကာဝယ်ဆောက်ရှောက်တတ်လာပါမိတ္တကရုဏာရှေ့ရှုပြီးတော့ကာဝယ်ဆောက်ရှောက်သူတစ်ပါးကိုကာဝယ်ဆောက်ရှောက်ခြင်းဖြင့်ကိုယ့်ကိုယ်ကိုယ်လည်းပဲမမှားရအောင်လို့အလိုလိုထိတ်ချုပ်ပြီးသားဖြစ်သွားတယ်မိမိအကျိုးစီးပွားရောသူတစ်ပါးအကျိုးစီးပွားရောတကယ်လူရင်းအကျိုးစီးပွားတွေရလာတာဟာလားတကယ်ယဉ်ကျေးမှုအစ်စ်ပဲအဲ့ဒီယဉ်ကျေးမှုအစစ်ရရှိရေးဆိုတာအထူးအားဖြင့်အတိညာဏ်ဤအတိမှန်ဤအစဉ်စဉ်အစဉ်စဉ်ပြည်ပြီးတော့အာကိုလောက်တဲ့အထီးပေါ်လေးစိတ်ချလက်ချပြအောင်ကြိုးစားဖို့လာသိလိုပါတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုပဋ္ဌာဏိယလို့ခေါ်ပါတယ်တကယ်အမကညာရနိုင်လောက်တဲ့အထီးအထုပ်သူလို့ခေါ်ပါတယ်အဲ့ဒီပုဂ္ဂိုလ်အမတ်ကံကြီးရနိုင်လောက်တဲ့အထိအင်္ဂါ၅ပါးရှိပါတယ်အဲ့ဒါကိုအင်္ဂါလို့ခေါ်ပါတယ်ဗရာဏိယအင်္ဂဗရာဏိယင်္ဂလို့လည်းဆိုထားပါတယ်ဒီဘဝမှာပဲတရားတွေအထုတ်လို့ဘဝမှာကံကြီးရနိုင်လောက်တဲ့အခြေအနေအထိပေါ့လေတေချာတဲ့အကြောင်းချင်းရာတွေပေါ့အကြောင်းရတွေပေါ့အဲ့ဒါတွေကတော့တည်ယုံကြည်မှုနှစ်ကြမ်းမှမှုသုံးစိတ်ထားဖြောင့်ရှင်းမှုနဲ့ဖြောင့်ရှင်းမှုလေးကြိုးပမ်းအားထုတ်မှုငါယုံနဲ့သဘာဝတို့ရဲ့အဖြစ်အပျက်ကိုခတ်တွက်တွက်သိမြင်မှုကြောင့်ငါးပါးရှိပါတယ်အဲ့ဒီတွေကပထမဆုံးယုံကြည်မှုဆိုတာဘုရားမြတ်စွာကိုတော့ပုဂ္ဂိုလ်ရေးရာမဟုတ်လို့ထားလိုက်ပါလေတချို့ပုဂ္ဂိုလ်ရေးရာမယုံကြည်တဲ့ပုဂ္ဂိုလ်တွေလည်းရှိသေးတာသတိပဋ္ဌာန်တရားကတော့တကယ်လက်တွေ့အားထုတ်ကြည့်လို့ရှိရင်ဒီအကျိုးတွေရပါတယ်ဆိုတာတလောက်တော့ယုံကြည်ရမှာပဲတလောက်မှယုံကြည်မှုရှိဘူးဆိုလို့ရှိရင်လည်းပဲသတိပဋ္ဌာန်တရားအားထုတ်လို့မဖြစ်ဘူးကိုယ့်ကိုယ်ကိုလည်းယုံကြည်ရမှာပဲနိလမန်တိုင်းအားထုတ်လို့ရှိရင်တော့အကျိုးတော်ရမြဲပဲဆိုတာဟုတ်လေအကျမ်းစားပေါ့လေယုံကြည်ရမှာသတိပဋ္ဌာန်တရားရဲ့အကျိုးရှိဖို့အကျိုးရဖို့မိမိကိုယ်မိမိယုံကြည်အဲ့ဒါလို့ဆိုလုံလောက်ပါတယ်ဒီမှာယုံကြည်ဆိုတာလည်းပဲဆရာသမားဖြစ်တဲ့ပုဂ္ဂိုလ်တွေကအတင်းယုံကြည်ခိုင်းတဲ့အနေမျိုးမဟုတ်ပါဘူးဒီယုံကြည်ဝယ်ကောင်းတဲ့အချက်ပေါ်မှာစတိယဝတ္ထုခေါ်ပါတယ်ယုံကြည်နိုင်ချက်ပေါ်မှာပေါ့လေယုံကြည်နိုင်ချက်ရဲ့ယုံကြည်စရာကောင်းတဲ့ဂုဏ်တွေပေါ်ပြလို့အတိညာလေးဖြစ်သွားပြီဆိုလို့ရှိရဲ့ယုံကြည်မှုဖြစ်လာတတ်ပါတယ်ယုံကြည်မှုနိုးလာတတ်ပါတယ်အဲ့ဒီယုံကြည်မှုမျိုးပါမုဒ္ဒပတ္တနာမိုက်မိုက်ကံကံအယံယုံကြည်တဲ့အနေအထားမျိုးမဟုတ်ပါဘူးအမှန်တဘာဝကြပါလေအဲ့ဒါလိုယုံကြည်မှုမျိုးရှိရပါတယ်ပြီးတော့အောင်မြင်လောက်တဲ့အထိအထုတ်နိုင်အောင်မြင်ပြီးအထုတ်နိုင်လောက်တဲ့အထိကျမ်းမာရေးလဲကောင်းအောင်သို့သောအခုကာလလုံးဝကျမ်းမာရေးကောင်းသူဆိုတာမရှိပါဘူးစားလိုက်တဲ့အစားအစာတွေနီးမြတ်မြတ်တာရကြည်ကျက်စီနိုင်တဲ့ဝမ်းမီကောင်းလို့ရှိရင်ကျမကြီးကောင်းသူစီရင်နေပါပါတယ်လုံးဝကျမမှာလှုပ်ဖြစ်တာလှုပ်ဖြစ်မှာမဟုတ်ပါဘူးဒါဒုတိယအင်္ဂါတတိယကတော့စိတ်ထဖြောင့်စီရမယ်ဆိုတာယူသားရမယ်ယူသားရမယ်ဆိုတာကိုယ်ချိုးယွင်းချက်ကို 跑出的那不够的心嘛，跑出也没，就人家变嘛，大人的心为了，就变变成那个，就人家跑不差呀个，跑的跑呀了，比如没事来过，事了为了喊不吵呀个，没来咋呀个，所以把这往外才为了跑不为不买了，我把这把对了，阿弥陀佛呢？阿天呢？小鬼的话里边，阿拉庙里话，谁谁谁什么给他说了？谁谁什么目标里去？别提看嘛，说的话里谁谁什么把来说了呗？过去人家个碰皮皮的话里，蛮天边那里话的嘛，阿拉里啊没有到的不过里在楼的，嘛地这边呢，地这路很少那话里的嘛，阿拉庙里。哎，咱们有了没有到的不够的，把漏掉了。哎，都没写啊，滴滴加加，啊呗。我买菜的，泡馍买的，其他该吃啥菜？哎，买得了买不啦？谁谁啥啥，买得买哪的啦？买哪不啦？买哪把地多嘞？地大表，有大的顶边的呗，那得一起的嘛。路南的吃啊吃啊，我路过的。别他的杀乌，慢慢杀的啦，慢慢杀乌啦。杀的看着了，白露看啥子？西的来杀的，露娜没来看嘛。下个二弟去的西边了，下来比较孤单的话了呗。那么趁下呢，要给出来二弟的话没有呗？低价吧的，有的他偏心的话呢，别话吧的，听别话的了嘛。二弟应该还要给嘛，得业绩吧的。就一件事，大家碰他了。没事在讲，事了为了玻璃，没漏没漏的好，漏的玻璃表了。过来咱们安排的，孙子不写，孙子阿头不写。啊，不是比诺恰带脚撇了的玻璃，没得心里啊。过来再为了玻璃，哎，我们老张反正不压着，你呀，现在便宜啊，那就玻璃没有。马里的库嘛，没落实业务出来，面对谁讲讲谁啊？没得嘛，他得业绩了，哎，你应该别做没业绩了。股票个嘞，应该理解别做没收入些，就业那个咯，有那白差的物个啥？都说也一克来不，一克来表，可不对。对面人人人的皮老鱼收入些咯，哎，他妈的呀呀，他的包老鱼，哎，的呀呀，他个，阿头那个包哥哥。这样难受的体衰伤多麻烦，可不单是那个肉嘛，那个你动你不没肉肉，多都衰多麻烦的嘛。哎，那个肉就你那皮下的应该也吧，这个哥哥哥表妹我也记完了，我妹妹都阿头你了，宝妈，你让宝妈用也啦，出来比我用也啦。哥哥哥，阿叔路线嘞，伢奶奶线嘞，新新奶奶拉出来话嘞，哥哥表妹我也记话嘞，十七、十七用几乎是我也记话嘞，这么一到他来不？平时嘞谁参与，有的嘞谁参与我写啦，出来话嘞，他来表妹伢们，没事也写我了没？哪位？谁敢来嘛啦？朋友要是不来，阿爷我阿。咪咪呀，跑步呀，对，阿谁给啦？是吧？我哩，哥哥表妹我也喜欢来打吧。哥哥表妹来了些，过后过了地州嘛呗，那嘛呗，皮脱了嘛嘛呗的嘛。不然阿勇没了张曼奶爷对，明日是阿谁母哈？明日。没呀，没得来办你嘛，来办我就让你嘛。那么别的话都不问他了，这边恰恰给你带来了么？给你带来两个，背出来的看着了，都是新鲜么了？难道？骨头来两一边，看的半转多麻烦的嘛，还是来两一层？叫来拉了些，你要给他，没交给你也交了呗。第二个都啊，包人阿爷我们老大， ကျောင်းရဆိုင်ပြီးတော့လှုပ်ရှားနိုင်မှဆိုင်ရာစိတ်ပိုင်းဆိုင်ရာအားတွေကဝင်လာတာတစ်ချက်ကျောင်းရဆိုင်တွေချက်အားဝင်လာတာဆယ်ချက်ကျောင်းရဆိုင်ဆယ်ချက်အားဝင်လာတာပဲဒီမှာချက်တိုင်းချက်တိုင်းကျောင်းရစိတ်ပါမှအားကဝင်လာဥမာဗာတရီရဆိုလို့ရှိရင်အင်ဂျင်မှာလက်ပတ်နေမှပတိအိုးထဲမှာချာခြင်းဝင်တယ်လို့ပြောတယ်ဆက်မလဲလို့ရှိရင်ပတိအိုးထဲမှာချာခြင်းဝင်မှုနေမှာဒါလိုပါပဲဒီဝိရိယကလေပတ်စက္ကန့်နဲ့မှလေပတ်နေပါမှအစိတ်ပိုင်းဆိုင်ရာမှာလိုအပ်တဲ့အားတွေပေါ့လေဝင်လာနိုင်ပါတယ်အဲ့ဒီသဘောနဲ့နှိုင်းရှင်ကြည့်ပါပဲအထုကလည်းအထုလိုက်ငေးတယ်လည်းငေးလိုက်တွေးတဲ့ခါလည်းတွေးလိုက်စကားပြောတဲ့ခါလည်းပြောလိုက်ဟူကြည့်တီးကြည့်တဲ့ခါလည်းကြည့်လိုက်ဆိုရင်တော့ကိုယ်တည်းကပေါ်တိုင်းအာရုံကိုမလွတ်တမ်းမှတ်နိုင်ရည်အတွက်အာဆိုင်မှုအရှင်းမရှိတော့ဘူးညော့သွားပြီဝိရိယစပြည့်သွားပြီဒီမှာလေပတ်မှုမရှိတော့အဲလေပတ်မှုမရှိတော့ဘူးဆိုလို့ရှိရင်လည်းကောနအဲဘာဝနာနဲ့ပတ်သက်တဲ့ဘာဝနာပေါ်ဒီအဲဒီအားတွေလည်းပဲမဝင်တော့ဘူးဖြစ်သွားတာပဲပြတ်တောင်းပြတ်တောင်းဆိုလို့ရှိရင်တော့ရှိနေသွားတာပဲ ਨੇ ဘာမှလည်းတော့အကျိုးမပေါ်တော့ရက်တာကြာညောင်းနေပေါ့ဒီဘာမှမထူးပဲဖြစ်လို့ရှိရင်တရားပေါ်လည်းစိတ်ပြတ်လက်တတ်တယ်။ဟိုဆရာကြီးလည်းအဲ့ဒီလိုအာထုဟိုတွေ့တဲ့ဆရာတွေမှအဲ့ဒီလိုအာထုအချိန်သာကြာညောင်းနေဘာမှမထူးဘူးဆိုတာပေါ်အဲ့လိုဖြစ်သွားနေပါလေ။တချို့ယောဂီတွေခုံယူတာရှိသေးတယ်။ဘယ်ဆရာကြီးဒီမှာသူအာထုခဲ့ပါလဲဆိုတာပေါ့လေ။ဆရာကြီးကကောင်းဝင်မယ်လို့နီလန်းပြကုန်မယ်လို့ကိုယ့်ဘက်ကကြည့်ရသေးတယ်။ကိုယ့်ဘက်ကအဲ့ဒီလိုစိတ်ကန်တိုင်းမလား။အားဆိုင်မှုရှိမရှိဆိုတာပေါ့လေ။ဒါတွေကြည့်ရပါသေးတယ်။ဆရာကဘလောက်ကောင်းဝင်မယ်လို့ကိုကဒလစအားဆိုင်မှုမရှိဘူးဆိုလို့ရှိရင်လည်းအချိန်သာကုန်တယ်ဘာမှထူမှာမဟုတ်ပါဘူးအဲ့ဒါလိုမဖြစ်ရအောင်လို့အခုကြံတဲ့တည်ရင်လေးပါမှာပေါ့လေစူးစမ်းပြီးတော့အထုတ်နိုင်မှုရအတွက်ဘုန်းကြီးကလေးလေးနက်နက်တိုက်တွန်းရပါတယ်အဲနောက်နေ့ကျမှဒါလေးတွေဆက်ပြောအောင်ပါဒီနေ့တော့တဏ္ဍာရီပြည့်သွားတော့ဒါပဲတော့ကြအောင်ဆို
So yogi should be noting continuouslyon whatever object that arises without stopping, without resting. So they should be practicing continuously. Only then defilements cannot arise. Laziness will not creep in by noting continuously. And also other defilements have no chance to arise.By noting continuously. So noting continuously, one is blocking the path of defilements from entering into the mind. And one is said to be opening the path of wholesomeness. So if the yogi continues to practice this way continuously, yogi will reach his or her goal.In a very short time. So that's why yogi should have diligent effort in order to note every single object. So by noting with diligent effort on every arising object, then one will be developing necessary mental strength.So if one can note once, one will be developing mental strength once. If one notes 10 times continuously, then there will be 10 moments of developing mental strength. So by noting every arising object continuously, one will be developing mental strength. So Sharaji give an example.Of a battery in a car, for example, only if you keep the engine running, then the battery will be charged. So in the same way, one needs to assert effort every single second so that the mental strength will be charged. So yogis shouldcompare with this example. So yogis should be noting continuously and they should not be practicing, stopping, gazing, thinking, talking. So they should not be practicing in stop and go manner. So if they are practicing in stop and go manner, then the mental strength will not be developed continuously. And thus, his or her mental strength will be getting weak. He, she will not benefit. So if he, she does not benefit after many long days, then yogi starts to feel discouraged and depressed in the practice. So some of the yogis, they try many teachers, this teacher, that teacher, and they sometimes take pride that I have practiced under who and who, so on. So Saraji said, even though the teacher may be good, but if the yogi does not put effort in the practice, then he, she will not benefit. Even though the teacher is good, if the yogi does not exert effort, he, she will be wasting time without making progress. So Saraji would like to urge the yogis to practice diligently within the days left. There are still 4 weeks to go, so please, Saraji would like to urge the yogis to practice diligently during the days left.
Sadhu, sadhu, sadhu.